မော်လိုက်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ12ရက်နေ့မှာချင်းတွင်းမြစ်အရှိဘက်ချမ်းထော်တာရွာကပြူစောတိစခန်းကိုဒေသခံ PDF အဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပြင်းထန်လာတာပါမော်လိုက်မြို့နယ်အတွင်းတိုက်ပွဲအခြေအနေကိုဒေသခံတကူကအခုလိုပြောပါတယ
်ပွဲကြီးဖြစ်တာဒီနေ့ပါဆိုလို့ရှိရင်7ရက်ရှိပြီချင်း12ရက်နေ့ကနေစပြီးတော့မှဒါ12ရက်နေ့ထိပြင်းထန်ဖြစ်ပေချင်းမော်လိုက်မြို့နယ်အခြေချမ်းထော်တာတန်မန်းတော့တောင်းရင်တောင်းပြီးအဲ့ဒီနားတော့ဝိုင်းမှာဖြစ်ပေချင်းအော်ဒီပြင်းကလည်းသူ့နေတလို့ဒီတောင်းကလည်းစောင့်ရှောက်ကိုသူတို့လုပ်နေတဲ့
မေလ၁၂ရက်နေ့ကပြူစောတိစခန်းကိုတက်ခတ်ချိန်မှာထော်တာကြေးရွာကိုလေရင်၃စီးလာပြီး၂စီးနဲ့ဘုံကျဲတက်ခတ်ခဲ့ကြအောင်အဲ့ဒီနောက်မေလ၁၆ရက်နေ့မှာလေရင်၃စီး၂၀ရက်နေ့မှာလေရင်၂စီး၂၁ရက်နေ့မှာ၂စီးလာရောက်ဘုံကျဲခဲ့ကြအောင်နဲ့မော်လိုက်မြို့ဒီပင်ကရာဖျားကုန်းမော်ကနေအမြောက်နဲ့မြစ်အရှိဘက်ကန်တိုက်ပွဲဖြစ်ရာနေရာတွေဘက်ကိုပစ်ခတ်တာရှိကြောင်းလည်းပြောပါတယ်အဲ့ဒီလိုပစ်ခတ်တာကြောင့်မြစ်အရှိဘက်ကန်ကကျေးရွာ20နီးပါးကပြည်သူတွေတိမ်းရှောင်နေကြရကြောင်းနဲ့ထိခိုက်ပျက်စီးသွားတဲ့အိမ်တွေကိုတော့စည်ရင်းကောက်ယူမရသေးကြောင်းလည်းအဲ့ဒီမော်လိုက်ဒေသခံကအခုလိုဆက်ပြောပါတယ
်အခုလောလောဆယ်လက်ရှိနေသားကတော့အဲ့ဒီလိုဆက်မှရှိတဲ့ရွာတွေအကုန်လုံးရှောင်နေရတယ်လို့ပြောလို့ရပါတယ်ရှိရွာပေါင်း20ရှိပါတယ်ပြည်သူတို့တော့ထိခိုက်တယ်လို့ပြောတယ်ရှင်အဲ့ဒါနာမည်ရတော့မရဘူးရှင်ရှင်လေးရဲ့ဘုံကျဲလုံးထိခိုက်တဲ့အိမ်ကြီးရတော့မတော်စီရင်ခုချိန်လေးလို့မရတယ်ရှင်ဘာဖြစ်လို့ဆိုတော့စစ်ကောင်စီကနေမျိုးစုမှုကိုအဲ့ဒီထိထားတဲ့တွင်မတော်ကစီရင်နေတိတက်ပါလို့မရတယ်ရှင်လေးရှင်
တင်းချောင်နေသူတွေတဲ့ငွေကြေးတက်နိုင်သူတွေဟာမော်လိုက်နဲ့မုံရွာလိုမြို့ပေါ်တွေကိုတွားရောက်ပြီးကျန်သူတွေကတော့တောတောင်တွေနဲ့စစ်ကောင်စီတပ်နဲ့အလန်းဝေးရာကြေးရွာတွေမှာတိမ်းရှောင်နေကြရကြောင်းပြောပါတယ်ဒီလ22ရက်နဲ့23ရက်နေ့တွေမှာမော်လိုက်မြို့မှာပေါ်တာဆွဲတာတွေလည်းရှိပြီးစုစုပေါင်း55ဦးလောက်ကိုပေါ်တာအဖြစ်ခေါ်ဆောင်သွားကြောင်းပြောပါတယ်စကိုင်းတိုင်းအထက်ပိုင်းအင်းတော်ဗမောက်ကောလင်းဝန်းတိုပင်လယ်ဘူးစတဲ့ဒေသတွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲတွေဖြစ်ပွားနေသလိုချင်းတွင်းမြေရိုးတခြားကနီမင်းကင်းစတဲ့ဒေသတွေမှာလည်းဒီလပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေပါတယ်